ရေးပေါ်ရန်ပုံငွေမရရင်တော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကထမရေးဆောင်ရှားမှုလုပ်ငန်းတွေထိခိုက်သွားနိုင်တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာ IOM အဖွဲ့ကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံလူမှုအတိုင်းအဝိုင်းအတွက်ကျန်းမာရေးဆောင်ရှားမှုမှာနိုင်ငံတကာရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ IOM ကအရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ခဲ့ပြီးပြီးခဲ့တဲ့6လတာကာလအတွင်းကျန်းမာရေးဆောင်ရွက်မှု4သိန်းရှိခဲ့တယ်လို့ IOM ရဲ့ကောဆက်ပစာဆိုင်ရာအရေးပေါ်ညှိနှိုင်းရေးမှူးမန်နျူအယ်ပီရဲကပြောပါတယ်။ဒါပေမဲ့အရေးပေါ်ရန်ပုံငွေမရရင်တော့ဆက်ပြီးလုပ်နိုင်မှာမဟုတ်ဘူးလို့လည်းတတိပေးပါတယ်။မုတ်တုံရာဒီမှာကျန်းမာရေးဆောင်ရွက်မှုကပိုပြီးတော့လိုအပ်လာမယ်လို့ကျန်းမာရေးဝန်ထမ်းတွေကခန့်မှန်းထားတာပါ။ IOM ကဖွင့်လှစ်တဲ့စည်းကမ်းတွေကနေကုသမှုပေးနေတဲ့လူ၁၀ဦးမှာ2ဦးကျော်လုံးကအသက်5နှစ်အောက်ကလေးတွေဖြစ်တယ်ဆိုလဲပညာချက်ကဖော်ပြပါတယ်။ပြီးခဲ့တဲ့လေးလအတွင်းကိုဝင်ဆောင်ဆောက်ရှောက်မှု13,000ကျော်ရှိခဲ့ပြီးဒေသခံနဲ့ဒုက္ခသည်အမျိုးသမီး900ကျော်ကိုမီးဖွာပေးခဲ့တဲ့အကြောင်းပြီးခဲ့တဲ့မေလတစ်လအထဲမှာပင်ဗိုက်ခွဲပြီးတော့မွေးရသူက10ဦးအထိရှိခဲ့တယ်လို့လဲ IOM ရဲ့ပညာချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အပေါင်းလုံးကိုတော့မြန်မာဆွေရဘက်ကအတိအမှတ်ပြုမထားပါဘူးရှင်။